သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်တော်ရရှိမြောက်ယခုဇူလိုင်လ18ရက်တနင်္လာနေ့အတွက် SPS News Flash သတင်းများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်က Terrell Ong ပါယနေ့အတွက်ထိတ်တန့်သတင်းများYes campaign က Voice to Parliament ကိုရွေးကောက်ပွဲ commission ကိုတင်ပြ Parliament တလွှားပူးပေါင်းဆောင်ရွက်ခြင်းဖြင့် Indigenous Voice to Parliament အတွက်လွတ်တော်သို့ Yes မဲကိုဆွဲစည်းယုံခြင်းသည်ပြည်လုံးကျွတ်စံတခံယူပွဲအတွက်လက်ကမ်းစာဆောင်အတွက်စကားလုံးအသုံးနှုန်းကိုပေးအပ်ခြင်းဖြစ်ပါသည် Voice ကိုထောက်ခံသူများသည့်၎င်းတို့ရဲ့အမှုကို Australia ရွေးကောက်ပွဲ commission ထံယနေ့ဇူလိုင်လ18ရက်နေ့တွင်တင်ပြမှာဖြစ်ပါသည် Voice to Parliament ပြဋ္ဌာန်းချက်ကိုထောက်ခံမဲ့ပေးခဲ့ကြသော Crossbench ဌာနေ Australian လူမျိုးဝင်ကြီး Linda Berry နှင့်ရှင်းနေချုပ် Mark Dreyfus တို့ဦးဆောင်သောရှင်းလင်းတင်ပြချက်များအားကမ်းလှမ်းခဲ့ပါသည် Miss Bernie ကလုပ်ငန်းစဉ်ကိုပူးပေါင်းလှုပ်ဆောင်မှုအဖြစ်ဖော်ပြခဲ့ပြီး Voice ရဲ့ထောက်ခံမှုတွင်အကောင်းဆုံးသောရင်းခုန်မှုများကိုစုစည်းထားတယ်လို့ဆိုပါတယ်။ Minister for Northern Australia Madeleine King ကဒီစာတမ်းကိုလူတွေဖတ်ကြားလိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုပါတယ်။ကျွန်မတို့သည် Independent Member နဲ့ Greenstone နဲ့လက်တွဲလှုပ်ဆောင်ခဲ့ပြီးဖြစ်သောကြောင့်လက်ကမ်းစာဆောင်ရဲ့ Yes အပိုင်းသည်အပြုသဘောဆောင်သောပူပေါင်းဆောင်ရွက်ကြပြီးအားလုံး၏အများစုမှာအမှန်တကယ်အပြုသဘောဆောင်ပြီးအချက်လက်များကိုဩစတြေးလျအားလုံးထံပေးပို့ကြောင်းသေချာစရာအတွက်ဗုဒ္ဓအဖွဲ့တွင်လှုပ်ဆောင်ခဲ့ပါသည်။ Labor Party ကိုထောက်ခံမှု Labor Party ကိုထောက်ခံမှုအသစ်က2022ခုနှစ်ရွေးကောက်ပွဲနောက်ပိုင်းအနိုင်ဆုံးဖြစ်ကြောင်းစစ်တမ်းအသစ်တစ်ခုကဖော်ပြသောလေ Labor ဆိုရသည်ခိုင်မာသောအနေအထားတွင်ရှိနေဆဲဖြစ်ကြောင်းသဘာဝပတ်ဝန်းကျင်ဝန်ကြီးတန်ညာဘီလ်ဘဆိုက်ကပြောဆိုပါရယ်ဩစတြေးလျသတင်းစာတွင်ထုတ်ဝေသော News Poll တွင်မဲဆန္ဒရှင်များသည် Independent နှင့်အသေးစားပါတီများထံမဲများကိုလွှဲပေးခြင်းဖြင့်ညွန်ပေါင်းဖွဲ့သည့်ကြားဆင်းမှုမှအချို့အမြလုံးဝမရခဲ့ကြောင်းဖော်ပြထားပါရယ်အခြေခံထောက်ခံမှု 32.6 ရာခိုင်နှုန်းဖြင့်ရွေးကောက်ပွဲကိုအနိုင်ရရှိပြီးနောက် Labor Party ရဲ့အဓိကမဲမှာနှမမ36ရာခိုင်နှုန်းသို့ချာဆင်းသွားခဲ့ပါတယ်။ညွန်ပေါင်းအဖွဲ့သည်သတင်းပတ်ကုန်မှာ Faden ဂျာဖျားရွေးကောက်ပွဲတွင်အနိုင်ရခဲ့တော်လဲတနိုင်ငံလုံးအတိုင်းအတာဖြင့်ပါတီကိုထောက်ခံမှု34ရာခိုင်နှုန်းထိချာဆင်းသွားခဲ့ပါတယ်။ Labor သည်လွန်ခဲ့တဲ့ News Poll မှာစတင်၍ Labor အတွက်တမန်အမြတ်ရခဲ့တော်လဲTwo party prefer အခြေခံဖြင့်ညွန်ပေါင်းကို55မှ45ဖြင့်ဥဆောင်နေပါတယ်။အစိုးရဝန်ကြီး Daniel Pibblesite က Labor အစိုးရသည်လူနေမှုစရိတ်သက်သာမှုအပေါ်ပုံမအယုံဆိုင်နေကြောင်း Channel 7တို့ပြောဆိုသွားပါတယ်။စစ်ပြန်များမိမိကိုယ်ကိုတတ်သိခြင်း Australian စစ်မှုထမ်းများနှင့်စစ်မှုထမ်းဟောင်းများကြားတွင်မိမိကိုယ်ကိုသက်သေမှုနှုံမြင့်မားနေခြင်းသည်နိုင်ငံအတွက်ခြေကွဲစရာဖြစ်ကြောင်းကာကွယ်ရေးနှင့်စစ်ပြန်သက်သေမှုဆိုင်ရာ Royal Commission ကပြောကြားထားပါသည်စစ်ပယ်နှင့်စစ်မှုထမ်းဟောင်းများသက်သေမှုများနှင့်ပတ်သက်သည့်စနစ်ကျသောပြဿနာများနှင့်ဖြစ်နိုင်ခြေအချက်များအားကြီးစုရန်2020ခုနှစ်တွင်ဖွဲ့စည်းခဲ့တဲ့စုံစမ်းရေးကော်မရှင်သည်ယနေ့မှစ၍ Adelaide မြို့တွင်နှစ်ပတ်ကြာထိုင်မှဖြစ်ပါသည်အဒီချာနာပွဲများသည်ခေါင်းဆောင်မှုယာဒူတိုးခြင်းနှင့်ပြောင်းရွှေ့ခံထားခြင်းတပ်ဖြတ်ချထားခြင်းနှင့်အသက်မိုးဝမ်းကြောင်းဆိုင်ရာစီမံခန့်ခွဲမှုကဲ့သို့သောစစ်မှုထမ်းများ၏စိတ်ကြမ်းမာရေးအခြေအနေများကိုကြီးစုမှာဖြစ်ပါသည်။ Air Force Director General Personnel Karen Ashworth ကကာကွယ်ရေးတပ်ဖွဲ့သည်၎င်း၏အဖွဲ့ဝင်များ၏ကြမ်းမာရေးအတွက်ဝန်ထမ်းများကိုအခွင့်အထူးပေးတယ်လို့ပြောဆိုခြင်းကိုသဘောမတူကြောင်းပြောကြားခဲ့ပါတယ်လူတွေကကျမတို့အဖွဲ့အစည်းရဲ့နှလုံးသားတစ်ခုလို့ကျမထင်ပါတယ်ကျမတို့ရဲ့လူများမပါပဲကျမတို့ရဲ့အလုပ်ကိုမလုပ်နိုင်သေးကိုကျမတို့အသိမှတ်ပြုသောကြောင့်ကျမတို့ရဲ့လူများကိုပံ့ပိုးကူညီရနဲ့ကျမတို့အပြန်အလှန်ဆက်ဆံသည့်စနစ်များနဲ့ လုပ်ငန်းစဉ်များတဆင့်ဖြစ်နိုင်သမျှပံ့ပိုးကူညီရန်လိုအပ်ပါတယ်။မီဒီယာမှာကြားမှဒဏ်တူညီများမှုကြားမှဒဏ်တူညီများမှုနဲ့လုပ်ငန်းဆိုင်ရာပံ့ပိုးကူညီမှုအားနည်းခြင်းနဲ့ပတ်သက်လို့မီဒီယာများတွင်အမျိုးသမီးများကစိုးရိမ်ပူပန်နေကြဆဲဖြစ်ကြောင်းအစီရင်ခံစာအသစ်တွင်တွေ့ရှိရပါတယ်။မီဒီယာလုပ်ငန်းဆိုင်ရာအမျိုးသမီးများအစီရင်ခံစာတွင်အမျိုးသမီး54ရာခိုင်နှုန်းသည်၎င်းတို့ရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတိုးတက်မှုအတွက်မသေးချာသို့မဟုတ်မချေနှက်ကြောင်းအကြံပြုထားပါတယ်။2023ခုနှစ်တွင်အမျိုးသမီးများသည်၎င်းတို့2022ခုနှစ်ထက်ဖွံ့ဖြိုးတိုးတက်မှုသို့ဝင်ရောက်ခွင့်ကိုကန့်သတ်ထားတယ်လို့ဆိုကြပြီးခွဲခြားဆက်ဆံမှုမှာငါးစပိုများလာတယ်လို့လည်းပြောဆိုပါတယ်။အစိုးရခန်းစားတွင်မီဒီယာလုပ်ငန်းသည်ကြားမှဒဏ်တူညီများမှုကိုတက်ကြွစွာကင်တွယ်ဖြေရှင်းရန်နှင့်မြင့်တင်ရေးလမ်းကြောင်းများကိုဖန်တီးရန်ကတိပြုထားတယ်လို့ဆိုပါတယ်။သောရရှိမြခင်ဗျာ။နေ့စဉ်သတင်းတို့ news/ များကိုပိုမိုကြားသိရန်SPS Language Podcast ကိုသွားကြည့်ပါ ဒါမှမဟုတ်ရင်လည်းဝင်ရောက်ကြည့်ရှုပါ
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ